ရခိုင်ရိုးရာတကြံကိုလည်းဧပြီလ23ရက်နေ့ကနေ16ရက်နေ့အထိကျင်းပရဖြစ်ပါတယ်။မကြသေးခင်ကစစ်တွေမြို့မှာနိုင်ငံတကာ INGO ရုံးတွေတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ဆက်နွယ်ပြီးအစိုးရကပုံမှန်140လဲညမထွက်ရမိန့်ကိုအရင်ကည7နာရီကနေမနက်4နာရီအထိထုတ်ပြန်ထားရကနေအချိန်ကိုတွန်းပြသတ်မှတ်လိုက်တာအပြင်လုံခြုံရေးအရာအစိုးရကတင်းကျပ်ထားတာကြောင့်ဒီနှစ်တကြံစီကားဖို့ခက်ခဲပါတယ်။အဲ့ဒီလိုညမထွက်ရမိန့်ကိုအရေးပေါ်တွန်းပြသတ်မှတ်လိုက်တာကြောင့်ရိုးရရေလောင်းမန်းတ်တွေထဲသွင်းကျင်းပမဲ့အစည်းအဝေးကိုဖျက်ဆီးလိုက်ရတာဖြစ်ကြောင်းစစ်တွေမျိုးအရှိဆိုင်ရခိုင်ရိုးရရင်ကျင်းမှုပွဲတော်များကျင်းပရေးကော်မတီအတွင်းရေးမှူးဦးဝိုင်းမောင်ကပြောပါတယ
်။ဆက်ခဏရလေးတက်ခလာကြောင်းညမထွေးအမိမနေ့6နာရီည6နာရီချွတ်ထုတ်လိုက်တော့ကျွန်တော်တို့ကအဲ့ဒီအခြေအနေပေါ်မူတည်ပြီးတော့ခြေလေကကောင်းမှာမဟုတ်ဘူးကျွန်တော်တို့ကဒီလေးတော့ဆက်ခံကိုတော့ကျွန်တော်တို့တစ်ခေတ်လောက်တော့ရထားလိုက်တာကောင်းမယ်လေသူပြီးတော့ကိုလို့ဆုံးပြဲပြီးတော့မလုပ်ဖြစ်လိုက်တာ
။ရခိုင်ပြည်နယ်ကလုံခြုံရေးစိုးရင်ရတယ်လို့ယူဆရတဲ့နေရာတွေနဲ့လူစုလူဝေးနေရာတိုင်းမှာပြည်နယ်အစိုးရကလုံခြုံရေးကြိုတင်ရှာတာပြင်မှာဖြစ်တယ်လို့တကြံရက်တွေပြီးရခိုင်ရိုးရာတက်ကြီးပူဇော်ပွဲသဘင်ကိုတမူထူးခြားစွာကျင်းပသွားမယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့သတင်းထုတ်ပြန်ရေးကော်မတီတွင်ရင်မူဦးဝင်းမြန်ကပြောပါတယ
်။လူမျိုးရေးပိုင်းကတော့ဒီဖြစ်နိုင်မယ်ထင်တဲ့တော့ပွိုက်လိုဟာမျိုး။နောက်ဒီကျွန်တော်တို့ဒီဟိုတယ်ကန်းချီလိုဟာမျိုး။နောက်လူစီကနေရာမှာတော့လူမျိုးရေးကတော့အပြေးဝါချထားမိမှာ။ဒီရခိုင်ပြည်နယ်မှာတက်ကြီးပူဇော်ပွဲလုပ်လာတာဒီညက်ကရွှေရီဓုလို့ပြောပါတယ်။အဲ့တော့ရွှေရီဓုနဲ့ဒီအထိမ်းမအနေနဲ့ဒီမှာဒါတကြီးကတော့ပဲမြို့နယ်ကော်မတီရှိတယ်။အဲ့ကော်မတီနဲ့ကျွန်တော်ပြည်နယ်ဆိုတော့ပူးပေါင်းပြီးတော့ဒီနေ့မှာတော့နည်းနည်းလေးကြီးကြီးကျယ်လုပ်မှာပေါ့။အဲ့တော့ဒီရခိုင်ရဲ့အထိမ်းအမှတ်ဖြစ်တဲ့ဂျာလာရုပ်ကိုလုပ်ပြီးတော့သူကမြို့ပေါ်ကိုတက်ဖို့အစီအစဉ်လည်းရှိပါတယ်။ဒါဒီနေ့ရထူးခြားချက်ပဲ
။စစ်တွေမြို့မှာစီကားဖို့ခက်ခဲပေမဲ့တခြားမြို့နယ်တွေမှာတော့ရခိုင်ရိုးရာစင်လာရေလောင်းမနက်တွေနဲ့စီစီကားကားကျင်းပနိုင်ဖို့စီစဉ်နေကြပါတယ်။စစ်တွေမြို့မှာရက်ွက်အလိုက်ရိုးရာရေလောင်းမနက်တွေမကျင်းပနိုင်ဘူးဆိုရင်ကိုနီကိုဟန်နဲ့ဖြတ်သန်းသွားဖို့ရည်ရွယ်ထားတယ်လို့စစ်တွေမြို့ကလူငယ်တဦးကဆိုပါတယ
်ကျွန်တော်ဒီနေ့ကြံတငေချင်းနဲ့စူပေါင်းပြီးတော့ဒီအင်းရှင်းမှာပဲထိုင်မယ်ကျွန်တော်မန်းတဲ့ဘက်ရှောက်လေစရာနေရာမရှိဘူးအင်းရှင်းမှာပဲတငေချင်းစူရေပတ်မယ်ရေကစားမယ်အဲ့လိုမျိုးစဉ်းစားမိပါတယ
်စစ်တွေမြို့မှာပြီးခဲ့တဲ့2012ခုနှစ်ကတည်းကပုံမှန်140လေးညမထွက်ရမင်းကိုထုတ်ပြန်ထားပြီးမဲ့ပြီးခဲ့တဲ့နှစ်တွေကရခိုင်ရိုးရာစင်လာရေလောင်းမန်းတ်တွေကိုထည့်သွင်းကျင်းပနိုင်ခဲ့ပါတယ်ခင်ဗျာ